Mala Nasakonia Nigo, Tamroga, Tamro Nilu Kowa Donzabi, a canari Jimbani Tema, Anaya NLD Badi Garo, Ludanzo Allah, Didi Bawin Dolangeraja, Pesit Dolay Nisobi, Yangon Shugondai NLD Yonjoma, Kunasat Donimia Pesit Dolay Nigo Jimbakevare, a Chado Nangay in Asuria, Usa Mukanago, Tamroga, Tima Matulu Raja, Tamro Ni a Pitsalet Donzo Nijin Tidelo, Pamadi Community Badi Gapiovare, Kunyawe and got Susie Timja Tavareshe.
မြန်မာတမရော်ကတော့မတ်လ29ရက်နေ့ကိုတမရော်နေလို့ခေါ်ဖို့တုံးဆွဲပြီးနေပြီးတော့မှအခမ်းအနားတွေအကြီးအကျယ်ကျင်းပခဲ့တာပါလွတ်လပ်ရေးပေးမယ်ဆိုပြီးမြန်မာနိုင်ငံကိုကျူးကျော်သိမ်းပိုက်ခဲ့တဲ့ဖက်စစ်ဂျပန်တွေကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းဦးဆောင်တဲ့တပ်ဖွဲ့တွေကွန်မြူနစ်ဆိုရှယ်လစ်ပါတီတွေအခြားနိုင်ငံရေးအင်အားစုတွေနဲ့တိုင်းရင်းသားပြည်သူအလှအသီးပါ င်းလဲတမတ်ကျင်းပလာခဲ့တာဖြစ်ပါတယ်။အနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတော့ဒီကနေ့ကို83နှစ်မြောက်ဖက်စစ်တော်လှန်ရေးနေ့အဖြစ်ရန်ကုန်ရွှေကုန်းတိုင်း NLD ရုံးချုပ်မှာကျင်းပခဲ့ပါတယ်။ဘာကြောင့်ဖက်စစ်တော်လှန်ရေးနေ့အဖြစ်ခေါင်းစဉ်တက်ပြီးကျင်းပရသလဲဆိုတာနဲ့ပတ်သက်လို့ NLD ပါတီပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမြို့ညွန့်ကရှင်းပြပါတယ်
။ဒီတော်လှန်ရေးနေ့ဆိုတာမူလသတ်မှတ်ချက်ပါတော်လည်းနေရအားလုံးပဲပြည်တဲ့အတိုင်းတမလို့တာများရောပြည်သူများရောတိုင်းသားများရောပါဝင်နေတဲ့ဖက်စစ်ကိုတော်လည်းနေမျိုးဆွဲပြီးတော့ကျွန်တော်သတ်မှတ်ထားတာဖြစ်ပါတယ်။တမလို့တူတယ်နော်သက်ဆိုင်နေနေလို့ပြောမယ်ဆိုရင်တော့ဒါနည်းနည်းလွဲချော်ပါလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။အဲ့တော့ကျွန်တော်ကမူလသတ်မှတ်ချက်အတိုင်းကျင်းပပြီးတော့တမတော်ကတော့ဥနေဝင်လက်ထက်ကဥနေဝင်စိတ်ကြိုက်ပြောင်းလဲသတ်မှတ်တဲ့အတိုင်းလိုက်လာပြီးတော့တမရောနေလို့ဆောင်ရတာလို့ကျွန်တော်ထင်ပါတယ်။အဲဒီလိုကွဲလွဲမှုကလည်းဒီနေ့မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေနဲ့လက်ရှိရင်ဆိုင်နေရတဲ့အခွင့်အရေးကိုမိမောင်းထိုးပြနေတယ်လို့ကျွန်တော်ထင်ပါတယ်
။ဖက်စစ်တွေကိုတော်လှန်ရမှာအခြားသောနိုင်ငံရေးအင်အားစုတွေရဲ့ဥဆောင်မှုကဏ္ဍကိုတမရောကအတိအမှတ်မပြုလို့တာကြောင့်တမရောနေ့အဖြစ်ဆက်လက်သုံးဆွဲနေခြင်းသာဖြစ်တယ်လို့ဗမာပြည်ကွန်မြူနတီပါတီကသုံးသပ်ကြောင်းပါတီရဲ့ပြောခွင့်ရပုဂ္ဂိုလ်ရဲဘော်ဖိုးတန်ချောင်းကပြောပါတယ်။
မလာ29နှစ်ဂျပန်ဖက်စစ်တော်လှန်ရေးနေ့ဟာအင်မတန်အရေးပါတဲ့လှုပ်ရှားမှုကြီးတစ်ခုပါ။တိုင်းရင်းသားပေါင်းစုံပါဝင်တဲ့ပြည်သူအလုံးစည်းလုံးညီညွတ်တယ်။နောက်ပြီးကြတော့အလုံးအဆက်နဲ့ရင်းပြီးတော့တိုက်ပွဲဝင်ကြတဲ့လှုပ်ရှားမှုဖြစ်ပါတယ်။အဲ့လိုလုပ်နိုင်တဲ့အတွက်လည်းကာလသိမ့်မကြခင်မှာပဲကျွန်တော်တို့တွေလွတ်လပ်ရခဲ့တာဖြစ်ပါတယ်။အဲ့ဒီတော့တမလို့ကပူအားထုတ်တယ်လို့ပြောလို့မရပါဘူး။အလုံးပါကြရတာလို့ခင်ဗျ။အဲ့ဒီတမိုင်းမှာဘရူနီဝင်းဒိုဟာသူတို့ကြီးလောက်တာမျိုးလို့ပြောခြင်းနဲ့နောက်တစ်ခါတခြားလူတွေရဲ့အခောင်းထုတ်ပြခြင်းနဲ့ဂျပန်ကိုတုတ်တင်တဲ့နေရာမှာနာမည်ကြီးလာတဲ့အဲဘဂိုယူမတခြားကတိုက်ပွဲတွေဆိုရင်ကြောက်ကြတတ်တာတွေပါလေသမားတတ်တာတွေရဲ့ဂျပန်ကိုချေမှုန်းတာပါအ
ာနာရှင်ဘူဂျိုကြီးနေဝင်တဲ့1988နောက်ပိုင်းစစ်အစိုးရလက်ထက်မှာရောလက်ရှိစစ်ကောင်းဆောင်တွေကပါတမတော်နေအဖြစ်ခေါ်ဝေါ်တတ်မှတ်ကျင်းပလာပေမဲ့ NLD အစိုးရလက်ထက်မှာတမရော်နေ့ဆိုတာကိုဖက်စစ်တော်လှန်ရေးနေ့အဖြစ်ပြောင်းလဲသတ်မှတ်သွားနိုင်ဖို့ NLD ပါတီမှာသဘောထားဆုံးဖြတ်ချက်ရှိကြောင်း NLD ပြောခွင့်ရဒေါက်တာညွန့်ညွန့်ကပြောပါတယ
်ကျွန်တော်တို့ကဒါကိုပြောင်းလဲခြင်းနဲ့စိတ်ကကျွန်တော်တို့ဆက်ရှိပါတယ်သို့တော့အဲ့ဒီလိုပြောင်းလဲခြင်းအပြင်တမရော်နေ့ကျွန်တော်တို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ချာမှာရရှိထားတဲ့နော်ယုံကြည်မှုထိခိုက်သွားမယ်ဆိုရင်နော်ဒီလိုပြောင်းလဲမှုအတွက်ကျွန်တော်တို့လုပ်မှာမဟုတ်ပါဘူးဒီတမရော်နေ့နဲ့တော်လှန်ရေးနေ့ကိုယ်ပြေရတော့နောက်ခံအယူအဆနဲ့တော့သမိုင်းကြောင်းကစထူးကွဲလွဲတဲ့အတွက်ကျွန်တော်တို့ပြောင်းလဲမတုံ့ပြန်ဖြစ်ပါတယ်။သို့တော့အဲ့ဒီလိုပြောင်းလဲလာနိုင်တဲ့ရည်မျိုးကိုကျွန်တော်မျှော်လင့်နေပါတယ်လို့ဆောင်နေပါတယ်
။1942ခုနှစ်ဒီဇင်ဘာလတည်းမှာဘူကျော်အောင်ဆန်းတို့ဘန်ကောက်မြို့မှာ BIA တပ်ကိုစပြီးဖွဲ့စည်းတည်ထောင်ခဲ့တဲ့နေ့ကိုတက်မတော်နေ့အဖြစ်သတ်မှတ်ကျင်းပတဲ့နယ်လို့ NLD ပါတီနိုင်ငံကတက်မတော်ကကွယ်ရေးဦးစီးချုပ်ဟောင်းလဲဖြစ်တဲ့ဘူဂျိုကြီးတင်ဦးကလည်း VOA ကိုပြောဆိုခဲ့မှုပါတယ်ခင်ဗျာ။